လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့အိန္ဒိယခြေဆိုင်အဒါနီစိတ်ကမ်းများနဲ့အထူးစီးပွားရေးဆောင်လီမိတက်ကို S&P အစုရှယ်ယာညွှန်ကြားစည်းရုံးထဲကနေထုတ်ပြတော့မယ်လို့ S&P Dow Jones Indices Company ကဒီကနေ့ကြေညာပါတယ်။အဒါနီကုမ္ပဏီဟာမြန်မာစစ်တပ်ပိုင်စီးပွားရေးကော်ပိုရေးရှင်း MECC ကနေရန်ကုန်မှာမြေငှားပြီးဒေါ်လာတန်290ကုန်ကြမဲ့စိတ်ကမ်းခုကိုတည်ဆောက်နေတာပါ။S&P Dow Jones Indices Company ရဲ့ကြေညာချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အဒါနီကုမ္ပဏီကို Reuters နဲ့နာကအီးမေးလ်နဲ့ဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူး။ MEC ကိုအဒါနီကုမ္ပဏီကဒေါ်လာသန်းပေါင်းများစွာပေးဖို့သဘောတူထားတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြခဲ့ပြီးတဲ့နောက်ဒီစိတ်ကမ်းစီမံကိန်းနဲ့ပတ်သက်ပြီးအာဏာပိုင်တွေသက်ဆိုင်သူတွေနဲ့ညှိနှိုင်းသွားမယ်လို့အဒါနီ Group ကပြီးခဲ့တဲ့လမှာပြောထားပါတယ်။အဒါနီကုမ္ပဏီကိုလာမယ့်ကြာသပတေးနေ့အစုရှယ်ယာဈေးကွက်မှာဖွင့်ခင်မှာအစုရှယ်ယာအညွှန်းကိန်းစည်းရုံးထဲကနေဖယ်ရှားပြစ်မှာဖြစ်တယ်လို့S&P Dow Jones Indices Company ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ဒီကနေ့အစုရှယ်ယာဈေးကွက်မှာတော့အဒါနီကုမ္ပဏီရဲ့အစုရှယ်ယာဈေးဟာ 1.8 ခန့်လုံးကျော်ကျသွားခဲ့ပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးအဒါနီကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးအပေါ်တိုက်ခိုက်မှုရှိလာတာမဟုတ်ဘဲဖေဖော်ဝါရီလတရက်နေ့ကလေးကဆိုရင်ရှယ်ယာတန်ဖိုး40ရာခိုင်နှုန်းလောက်ဈေးတက်ခဲ့ပါရယ်ခင်ဗျာ